တရားဒီနဲ့ဒီမိုးစုံနဲ့ရှမ်းပြည်နယ်အစပ်ကမိုးပြင်းမြင့်မှာဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တွေကြောင့်ဒီကနေ့မှလည်းပြစ်ခတ်တိုက်ခိုက်တာရှိပါသေးတယ်။မိုးပြင်းမြို့ပြစ်ခတ်မှုမှာရပ်သားတအုပ်ထိခိုက်ဒဏ်ရာရတယ်လို့ကာကွယ်ရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးဒီဝေဒနောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားစစ်ရေးတင်းမာနေတဲ့ဒီမိုးစုမြို့နဲ့မိုးပြင်းမြို့မှာဒီကနေ့မှလည်းပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတာပါ။ဒီကနေ့ဖြစ်ပွားတဲ့ဒီမိုးစုမြို့ကတိုက်ပွဲမှာတော့စစ်ကောင်စီတပ်ဖွဲ့ကနေလက်နက်ကြီးနဲ့ပြစ်ခတ်နေတယ်လို့ကယူနီမြို့သားကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ
်။ဒီမိုးစုတဲတောင်ခဏလည်းဒီမိုးစုပြည်ရချင်းနဲ့တပ်ဖွဲ့နဲ့ဖြစ်တာဆိုလေသိထားတာပါ။ဒီမိုးစုကတော့မနေ့ဆောင်းနိုင်လာမှာဒီကနေ့ဆင်းမမာရင်းနဲ့ဒီလေကောကနေပြီးတော့ကျွန်တော်တို့ငံခိုင်းရက်တော့ကိုရေချက်ရှိတစ်ခါလို့ရှိရပါနော်။ရောင်းနေရင်းနေနေချင်းရီတစ်ခါမျိုးရှိရအဲ့ဒါကကျွန်တော်ဆက်မနိုင်လောက်ဖြစ်တစ်ခါမျိုးရှိတယ်ပေါ့
။နှစ်ဖက်ပြေကမှုတွင်စစ်ကောင်စီတပ်ဘက်ကလွိုင်ကော်မြို့ကနေလက်နက်ကြီးနဲ့ပြစ်ခတ်နေတယ်လို့ဒီမိုးစုရဲစခန်းကနေပြီးတော့နေအိမ်တွေကိုလက်နက်ကြီးနဲ့ပြစ်ခတ်နေတယ်လို့ဆိုပါတယ်။တနင်္လာနေ့ညနေပိုင်းကဒီမော့စုမြို့ထဲမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကလက်နက်ကြီးတွေဖြင့်လေကြောင်းအကူသုံးတိုက်ခိုက်ခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့တာပါဒီတိုက်ပွဲတွေမှာနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့ KNDF ဘက်ကပြောပါတယ်အလားတူရှမ်းပြည်နယ်မိုးပြဲမြို့မှာလည်းဒီကနေ့မှာပြစ်ခတ်တိုက်ခိုက်မှုတွေရှိနေတယ်လို့စစ်ဆောင်တွေကတော့မိုးပြဲမြို့ခံတူကပြောပါတယ်
ကနအီနောက်ပိုင်းမှာတုတ်ပြည့်တယ်ဒီကဆွဲလိုက်ပြန်ပြည့်လို့တော့တစ်ခုပြည့်လို့ပဲတို့တို့ဟိုးစီစီဆောင်ဖွဲ့ဆိုတော့တောင်းမှာတော့အတန်ကြားရတယ
်စစ်ကောင်စီတပ်နဲ့မိုးပြဲကာကွယ်ရေး PDF ဖွဲ့တို့အပြန်လာပြစ်ခတ်မှုမှာဒေသခံပြည်သူတို့ထိမှန်တန်ရာရရှိထားတယ်လို့ KNU မြို့သားကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူကပြောပါတယ်
မိုးပြင်းထမှာကျွန်တော်စမနာကျေလာကကျန်းဖတ်ဆောင်စီကလာတော့ပြစ်ခတ်တယ်ပေါ့နော်အဆောင်ပြေစီလာတော့ပြည်သူတယောက်ပမမတ်ပေါ့နောက်ထပ်ကံရောပြန်လည်ပြတ်ခတ်တော့ငါမိုးပြေးပြီဒီကနေရောပြန်လည်ခုခံနေနေထားတချို့ရှိတယ်နော
်ပြီးခဲ့တဲ့မေလ23ရက်နေ့တုန်းကရှမ်းပြည်နယ်ဖေကုံမြို့နယ်မိုးပြေးမြို့မှာဒေသခံကာကွယ်ရေးဖွဲ့ကလည်းမိုးပြေးရဲစခန်းကိုပြစ်ခတ်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးရဲတပ်ဖွဲ့ဝင်အများပြားကြာဆုံးခဲ့တယ်လို့လေဦးဖမ်းဆီးနိုင်ခဲ့ပါတယ်နောက်ပိုင်းမှာစစ်တပ်ဘက်ကတိုင်အားဖြည့်တင်လာပြီးအကြမ်းဖက်ထုတ်ပြန်လာတာကြောင့်ဖေကုံနဲ့မိုးပြေးမြို့ဒေသခံတွေတောင်းလိုက်ချီစစ်ပေးလို့ရသိမ်းဆောင်နေရပါတယ်တော်ပြီးရာကြီးစစ်ချောင်းစကန်းရောက်မိုးပြဲစစ်ချောင်းတို့ကတော့တောင်းလက်ရှိတဲ့ဖဲကိုမိုးပြဲမြို့ကစစ်ချောင်းတွေမိုးတွင်းမှာခက်ခဲရှိနေတယ်လို့ခုလူပြောပါတယ
်မိုးရွာဆိုတော့ကျွန်တော်တို့ကမိုးကောင်းပါမယ်ဒီကစစ်ပင်ကြီးအောင်ပါပဲကျွန်တော်တို့ကဒီကရေသမီးနဲ့ကလေးငယ်တွေကဟိုဥစားပြင်းမှာနေလို့ရတယ်တော့ကျွန်တော်ရောက်ချားပြီးသွားနိုင်လာနိုင်တဲ့လူတွေကအများပိုင်းတော့ကြီးတော့ရှောက်ရတယ်ကွာဖဲကိုမြို့မိုးပြဲမြို့ကြီးရွာတွေကလုံးကျွန်တော်တို့ဒီရှစ်ဖဲအုပ်စုဆိုရင်တော့အများဆုံးတော့ရွာ6ရွာ9ရွာဆိုတော့လူကတော့9ရွာ6ရွာလောက်ရှိတယ်အနောက်ကရင်ဖဲပေါ့နော်အဲ့မှာတော့အများဆုံးတော့ရှိလို့မို့
ဒီမိုးစုမြို့နဲ့မိုးပြဲမြို့ပဲပြေကတက်မှုဖြစ်ပွားနေတာနဲ့ပတ်သက်လို့သိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ဆက်ပြီးမဲ့မရခဲ့ပါဘူးကြရပြည်နယ်ထဲမှာဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားမေလ23ရက်နေ့ကတည်းကပြေကတိုက်ခိုက်မှုတွေကြောင့်လွိုင်ကော်မြို့နယ်ဒီမော့စုမြို့နယ်ဖရူစုမြို့နယ်နဲ့ရှမ်းကြရပြည်နယ်ဆက်မိုးပြင်းမြို့ကဒေသခံ9000လောက်အိုးအိမ်ဆုံးခွာပြီးဘေးကင်းရာကိုစစ်ဘေးသိမ်းရှောင်နေကြရပါတယ်။လက်ရှိကြရပြည်နယ်တွင်စစ်တပ်ကနေအင်အားထပ်မံဖြည့်သိမ်းလာနေတာကြောင့်တိုက်ပွဲထပ်မံဖြစ်ပွားလာနိုင်အောင်မယ်လို့လည်းကာကွယ်ရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။